ထိုင်းကနေပြန်လာတဲ့မြန်မာရွှေပြောင်းအလို့သမားတွေသူတို့ထည့်ဝင်ထားတဲ့လူမှုဖူလုံရေးရန်ပုံငွေပြန်ရဖို့အတွက်အခက်အခဲတွေရှိနေတဲ့သတင်းကိုတင်ဆက်ပေးပါမယ်ကျွန်မအဆုစုပါထိုင်းနိုင်ငံတွင်ကိုဗစ်ရောဂါကူးစက်နှုန်းတိုးလာတဲ့အခြေအနေတွေကြောင့်ဧပြီလပိုင်းနောက်ကစပြီးပိတ်သိမ်းထားခဲ့တဲ့အလို့ယုံတွေမှာရှိနေတဲ့မြန်မာလူသားတွေဟာသူတို့ထည့်ဝင်ထားတဲ့လူမှုဖူလုံရေးရန်ပုံငွေခြေကိုစောင့်ဆိုင်းခဲ့ကြတာပါအလို့ရှင်တချို့ကအခုလ15ရက်နေ့လောက်မှလူမှုဖူလုံရေးခြေ62ရာခိုင်နှုန်းပြန်ပေးမယ်လို့ဆိုပေမဲ့တချို့ကအလို့လက်မဲ့အခြေအနေနဲ့နေမရတာကြောင့်ဒီငွေခြေကိုမထုတ်နိုင်ခဲ့ပဲမြန်မာပြည်ပြန်လာရသူတွေရှိပါတယ်မြန်မာနိုင်ငံကိုရောက်မှထည့်ဝင်ခဲ့တဲ့လူမှုဖူလုံရေးခြေကိုပြန်ထုတ်မယ်လို့ရည်ရွယ်ထားခဲ့ပေမဲ့ထုတ်လို့ရမရဆိုတာကိုတော့အတိအကျမသိရသေးဘူးလို့ရွှေပြောင်းလုံသမားတဦးဖြစ်တဲ့ကိုနေဝင်းမြင့်က VOA ကိုပြောပါတယ်
ကျွန်တော်တို့ကိုယ်စိတ်ကိုစားပြီးစောင့်နေရတော့မခံနိုင်ဘူးလေမိသားစုအဆင်မပြေလို့ဒီမဲ့နိုင်ငံထွက်လောက်ပါလေဆိုကျွန်တော်ပြန်မှန်နေရတော့မိသားစုမှလည်းမရှိဘူးလေအမှန်တန်တော့မန်ဆိုးကြီးပြန်လာပါမယ်လေတင့်ဝင်ထားတဲ့လူမှုဖုံလုံးဝင်လေးတော့ပြန်ရကျင်တာပေါ့ကျွန်တော်တို့မနေ့ကပြန်လာတာအယောက်40အယောက်40မှာတယောက်မှလူမှုဖုံလုံးဝင်မရဘဲနဲ့ဒီယောက်မှထောက်မယ်ဆိုပြီးအကုန်လုံးပြန်လာတယ်လို့ပြန်လာကြတယ်လို့ကြီးပဲ
ဗန်ကောက်မြို့မှာရှိတဲ့မြန်မာအလို့သမားတန်ရာရှိရုံရဲ့ထုတ်ပြန်ချက်အရဆိုမေလ22ရက်ကနေဇွန်လ2ရက်နေ့အထိမြန်မာရွှေပြောင်းအလို့သမား4500ကျော်ကိုဗန်ကောက်မြို့အဝေးပြေးကားကိတ်ကနေမဲဆောက်မြောက်ရီနယ်စပ်ကိတ်အထိပို့ဆောင်ပေးထားပါတယ်။လူမှုဖူလုံရေးခြေကိုအလို့လက်မဲ့ဖြစ်နေချိန်မှာအလို့ရှင်ရဲ့ထောက်ခံစာနဲ့ရုံမှရှောက်ထားရပြီးလစာရဲ့62ရာခိုင်နှုန်းကိုပြန်ပေးတယ်လို့ရနောင်းမြို့အလို့သမားတန်ရာရှိဦးကျော်စိုးဝေကပြောပါတယ်။ပြန်
ထုတ်ဖို့ဆိုရင်သူတို့ရုံမှတော့ဒီအိုင်းကိုပြန်တက်လာအောင်ပြန်တက်လာပြီးသွားအိမ်မှာဟိုပြန်တက်လာပြီးမှာအလုံးရနေပြီးအလုံးရှိနေပြီဆိုရင်တော့ဒီအလုံးနဲ့အကျိုးခံရတာကမရတော့ဘူးလေ။ဘာလို့သူအလုံးရှိနေပြီ။သူပြန်တက်လာတဲ့အချိန်ကြီးကိုလည်းဟိုသူအလုံးရှင်ကလုံးဝပြေးနိုင်သေးဘူး။အလုံးနဲ့နေပဲဖြစ်နေသေးတယ်ဆိုရင်ညသူကဒီခံစားခွင့်ကိုရအောင်ပါပဲ။မြန်မာနိုင်ငံပြန်သွားတဲ့လူတွေကတော့ဟိုသူတို့ဒီမတော်မီဆောက်တာခင်ဟိုဆောက်တာခရီးကလာမှာသူတို့ဟိုရလိမ့်မယ်လေလို့ဟိုဆောက်တာခရီးပြန်သွားပြီဆိုရင်တော့ဒီမှာမရှိသေးတော့သူကအဲ့ဒီအကျိုးခံစားမှုကသူကဟိုဥပဒေနဲ့အကျိုးမဝင်တော့ဘူးပေါ့။
အလုသမားတွေအနေနဲ့ရတင်ရထိုက်တဲ့လူမှုဖူလုံရေးခြေကိုပြန်ရနိုင်ဖို့အတွက်တန်ယုံနဲ့ချိတ်ဆက်ပြီးဆောင်ရွက်သွားဖို့ကိုထိုင်းရောက်မြန်မာအကြီးအကဲတွေသူကိုထူးချစ်ကအကြံပေးထားပါတယ်
။သူတို့ထည့်ဝင်ထားတဲ့ဒီလူမှုဖူလုံရေးရန်ပုံတွေပေါ့ Social Security ကိုလည်းဒီတက်သက်ဆိုင်ရာနှိစက်တဲ့လူပုဂ္ဂိုလ်ဖွဲ့စည်းနေနဲ့ညှိနှိုင်းပြီးတော့တောင်းတင်တယ်ပေါ့တချို့ဟာတွေကကျွန်တော်တို့ဒီထိုင်းတန်ယုံကနေတစ်ဆင့်တောင်းလို့ရနိုင်တဲ့အခြေအနေရှိတယ်ကျွန်တော်မြင်ရတာအလို့သမားတွေကလူမှုဖူလုံရေးရန်ပုံတွေမရဘဲနဲ့ပြန်သွားတယ်ဒါကြောင့်မလို့မြန်မာပြည်ရောက်လို့ရှိနေတော့မှာထိုင်းတန်ယုံမှာဆက်တက်ပြီးတော့အခွင့်အရေးတွေကိုဘလို့ဆောင်ရွက်တင်တာလဲဆိုတာမေးပြီးတော့ပေါ့နော်ဒီအလို့သမားရေးဆောင်ရွက်နေတဲ့အဖွဲ့အစည်းကိုကူညီနဲ့ကိုဆက်တွေ့တင်တယ်လို့ကျွန်တော်အနေနဲ့အကြံပေးချင်တယ်ဗျာ
လက်ရှိကာလအထိဆိုရင်ထိုင်းနိုင်ငံမှာရှိနေတဲ့ရွှေပြောင်းလူသားတွေနေရပြန်နိုင်မှုအတွက်မြမတန်ယုံနဲ့ထိုင်းတာဝန်ရှိသူတွေပူးပေါင်းပြီးအထူးဘတ်စကားတွေနဲ့နေဆက်ကစ်တွေအထိပို့ဆောင်ပေးနေပါတယ်တန်ယုံကနေဆောင်ရွက်ပေးတဲ့အထူးဘတ်စကားအစီအစဉ်နဲ့နေရပြန်နိုင်မှုဆိုရင်တဦးကို666ဘတ်ငွေကြခံရမှာဖြစ်ပါတယ်နေရက်ကိုအဆင်ပြေပြေပြန်နိုင်ခဲ့ပေမဲ့လေဥပဒေနဲ့အညီရထိုက်တဲ့လူမှုဖူလုံရေးရန်ပုံငွေပြန်မရမှာကိုရွှေပြောင်းလုပ်သားတွေအနေနဲ့စိုးရိမ်ပူပန်နေကြပါဗျ။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါဗျ။